မင်္ဂလာညနေခင်းပါရှင်။2019ခုနှစ်ဇွန်လ3ရက်တနင်္လာနေ့ညနေပိုင်း VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19 25တို့ကနေနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့ဆုမြတ်မော်ပါရှင်။ဗြိတိန်နိုင်ငံမှာနိုင်ငံတော်ဧည့်သည်အဖြစ်ရောက်နေတဲ့အမေရိကန်သမ္မတကိုဘီယမာကြီးကဘက်ကင်နန်နန်းတော်မှာလက်ခံတွေ့ဆုံခဲ့ပါတယ်။ဆူဒန်နိုင်ငံခါတွန်းမြို့လယ်တွေကထိုင်းသပိတ်ကိုစစ်တပ်ကဖျုပ်ခွင်းပေးမှုအတွင်းမှာ၉ရောက်ထက်မနည်းသေဆုံးသွားပါတယ်။ခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့အခြေညာပေးပါမယ်ရှင်
။ခုလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသသတင်းတွေပြည်နာဆင်ကြရမယ့်သတင်းတွေထဲမှာတော့ရခိုင်ပြည်နယ်မင်းပြားမြို့နယ်ဘက်မှာအစိုးရတပ်နဲ့ရခိုင်တပ်တို့ကြားတိုက်ပွဲအတွင်းအရက်သားတွေသေဆုံးထိခိုက်နေရတဲ့အကြောင်းကိုခုလိုနာဆင်ကြရမှာပါ။အဲဒီမှာ၅ဦးတ
ည်းတော့၃ရောက်ကြ၃ရောက်မြင်းမင်းမင်းရောက်ကမ္ဘာရောက်တဲ့အလောမာတိယမှာအခုကတည်းကအခုကနေရတဲ့ရ
သလေးလေးလောက်ဒုက္ခသည်တွေအရေးကူညီပေးနေတဲ့ကျန်းရေးကူနာဖောင်ဒေးရှင်းတာဝန်ခံရဲ့ပြောကြားချက်နဲ့အတူပြည်စုံနာဆင်ရဖို့ရှိပါတယ်။တက်မတော်သတင်းစာရှင်းလင်းပွဲမှာ WhatsApp ဖွဲ့ရဲ့လိုရတချို့နဲ့ပတ်သက်လို့တက်မတော်ဘက်ကငင်းချမ်းရေးအတွက်အစွမ်းကုန်တီးခံပေးနေတဲ့အကြောင်းပြောကြားခဲ့တာကိုဝါဘက်ကဘလို့တုံ့ပြန်တယ်ဆိုတာလည်းနားဆင်ရမှာပါ။တခါနိုင်ငံတကာသတင်းတွေမှာတော့အမေရိကန်သမ္မတရဲ့ဗြိတိန်ခီးစဉ်အတွင်းနှစ်နိုင်ငံဆက်ဆံရေးအလားအလာဘယ်လိုရှိနိုင်သလဲဆိုတာကိုလည်းသိကြရပါမယ်ရှင်။အခုရင်းဆုံးတော့တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မော်နဲ့ကိုအောင်အောင်တို့ပြောပြပါမယ်ရှင်။
ဗြိတိန်နိုင်ငံမှာနိုင်ငံတော်ဧည့်သည်အဖြစ်ရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုဘီယမာကြီးအဲလိဇဘက်ကဘက်ကင်နမ်နန်းတော်မှာလက်ခံကြိုဆိုခဲ့ပါတယ်။ဒီကနေ့မနေ့ပိုင်းလန်ဒန်မြို့တော်ကိုရောက်လာတဲ့သမ္မတထရမ့်နဲ့သမ္မတကနော်မလာနီယာထရမ့်တို့ကိုဗြိတိန်ဘီယမာကြီးကအခုအတန်လွှင့်နေတဲ့အချိန်မှာဘက်ကင်နမ်နန်းတော်မှာတွေ့ဆုံပြီးတော့နေ့လယ်စာနဲ့တည်ခင်းအခမ်းအနားဖြစ်ပါတယ်။နန်းတော်ကိုရောက်လာချိန်မှာသမ္မတကိုကြိုဆိုတဲ့အနေနဲ့အနာက Green Park ပန်းချံမှာအမြောက်21ချက်ပစ်ပေါက်ခဲ့ပါတယ်။ဘီယမာကြီးနဲ့တွေ့ဆုံပြီးရင်သမ္မတနဲ့သမ္မတကတော်တို့ကိုအင်ရှိမင်းသား Charles နဲ့ဇနီးတို့က Clarence House အိမ်တော်မှာနေခင်းလက်ဖက်ရည်နဲ့တဲခင်းအခမ်းမှုရှိပါတယ်။ညပိုင်းကျရင်တော့အမေရိကန်သမ္မတကိုဘီယမာကြီးနဲ့တော်ဝင်မိသားစုကနိုင်ငံတော်ညစာစားပွဲနဲ့တဲခင်းအခမ်းမှာပါ။၃ရက်ခရင်းစဉ်နဲ့ဗြိတိန်နိုင်ငံမှာရောက်နေတဲ့သမ္မတထရမ့်ဟာယာရုကနေထွက်တော်မဲ့ဝန်ကြီးချုပ်ထရီဆာမေးနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ခေါင်းဆောင်နှစ်ယောက်တွေ့ဆုံကြတဲ့အခါယာသည်ဥရုပြောင်းလဲမှုတိုက်ဖျက်ရေးနဲ့တရုတ်ဟွာဝေနှီးပညာလုပ်ငန်းနဲ့ပတ်သက်တဲ့ကိစ္စတွေကိုဆွေးနွေးကြလိမ့်မယ်လို့ဗြိတိန်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဗြိတိန်ကိုလာနေစမှာပဲလန်ဒန်မြို့တော်ဝန်စာတစ်ခန်းကိုသမ္မတထရမ့်ကအသုံးမချသူလို့ Twitter ပေါ်မှာဝေဖန်ရေးသားခဲ့ပါတယ်။သမ္မတထရမ့်ရဲ့မူဝါဒတွေပြောကြားချက်တွေကြောင့်သူ့ကိုကော်ဇော်နီခင်မကြိုဆိုသင့်ဘူးလို့မြို့တော်ဝန်ခန်းကပြောကြားခဲ့တာကြောင့်သမ္မတကတုံ့ပြန်ခဲ့တာပါ။အမေရိကန်သမ္မတဗြိတိန်မှာရောက်နေစဉ်အတွင်းလန်ဒန်မြို့အပါအဝင်မြို့တချို့မှာစန့်ကျင်ဆန္ဒပြမှုတွေလည်းရှိနေပါတယ်။သမ္မတထရမ့်ဟာဗြိတိန်နဲ့ပြင်သစ်နိုင်ငံတွေမှာကျင်းပမဲ့ဒုတိယကမ္ဘာစစ်ပွဲအထိမ်းအမှတ် D-Day အမှတ်တရအခမ်းအနားကိုတက်ရောက်မှာဖြစ်တယ်လို့အာယာလန်နိုင်ငံကလည်းတွားရောက်ဖို့ရှိပါတယ်ရှင်။
နိုင်ငံသားတည်ပါနေတဲ့အခြေအနေတွေရောကြသောအမေရိကန်ပြည်ထောင်စုအနေနဲ့စီးပင်းစည်းကမ်းချုပ်တင်သတ်မှတ်မထားဘဲအီရန်နိုင်ငံနဲ့ဆွေးနွေးလို့ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပေကတနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းအီရန်ဘက်ကတော့ဒီအခြေအနေပေါ်သိပ်ပြီးတော့မျှော်လင့်တာမျိုးမရှိပါဘူး။ချုပ်တင်စီးပင်းစည်းကမ်းတွေသတ်မှတ်မထားဘဲတွေ့ဆုံဆွေးနွေးဖို့ပြင်ဆင်နေတယ်လို့အတူတွေ့ဆုံဆွေးနွေးဖို့အဆင်သင့်ပါပဲလို့ဝန်ကြီးဖွန်ပေကဆွစ်ဇာလန်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောကြားလိုက်တာပါ။ဒါပေမဲ့လည်းအီရန်အစိုးရတော်လှန်ရေးတပ်ရဲ့အစိုးရရဲ့လုပ်ရည်တွေကိုဟန်တာဖို့အတွက်တော့အမေရိကန်အနေနဲ့ဆက်ကြိုးပမ်းသွားမှာဖြစ်ကြောင်းလည်းသူကပြောပါတယ်။နိုင်ငံတကာအဝန်ဝိုင်းတွင်ယက်တီနေကြတဲ့နိုင်ငံတွေလိုပဲအီရန်အနေနဲ့ပုံမှန်ပြုမှုကျင့်ကြံနေထိုင်သွားမယ်ဆိုတာကိုသက်သေပြနိုင်မယ်ဆိုရင်တော့အမေရိကန်ဘက်ကတွေးဆောင်ဆွေးနွေးဖို့အသေးချာပြင်ဆင်နေမှာဖြစ်ကြောင်းမိုက်ဖွန်ပေကပြောပါတယ်။အီရန်နိုင်ငံသားရဲ့ဝန်ကြီးမာမုဒ်ဂျာဗက်ဇာရီဖ်ကတော့အမေရိကန်နဲ့တွေးဆောင်ဆွေးနွေးဖို့ဖြစ်လာနိုင်ခြင်းအလွန်နည်းကြောင်းAmerican ABC ရုပ်မြင်သံကြားနဲ့တွေ့ဆုံမိမြန်ကမှပြောကြားသွားပါတယ်။တွေ့ဆုံဆွေးနွေးဖို့ဟာဖိအားဆက်ပြီးတဲ့နည်းလမ်းတစ်ခုသာဖြစ်ပြီးဒါဟာအင်ချမ်းမြေရောင်းဝယ်ရမှာတုံးရင်အလုံးဖြစ်နိုင်ပေမဲ့အီရန်နဲ့ညှိနှိုင်းရမှာတော့ဒီလီနက်ဟာအလုံးမဖြစ်နိုင်ဘူးလို့သူကပြောပါတယ်ခင်ဗျာ
။ဆူဒန်နိုင်ငံခါထွန်းမြို့နယ်ကထိုင်းသပိတ်ကိုစစ်တပ်ကလူစုခွဲမှုအတွင်းမှာ၉ရောက်ထက်မနည်းသေဆုံးပြီးတော်တော်များများဒဏ်ရာရသွားတယ်လို့ဆူဒန်စစ်ဝင်နှန်းတွေနဲ့အတိုက်ခံဆရာဝန်များအဖွဲ့တို့ကပြောပါတယ်။ကာကွယ်ရေးဝန်ကြီးရုံးအပြင်ကတပိတ်စခန်းကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဒီကနေ့ဝင်ရောက်ဖြိုခွင်းခဲ့တာနဲ့အတူပောက်ကွဲသံတွေဆက်တနက်သံတွေပြစ်ခတ်သံတွေကြားနေရပါတယ်။ဆန္ဒပြနေကြတဲ့နေရာနာကရာဇဝတ်မှုကျူးလွန်သူတွေကိုပြစ်မှတ်ထားစီးနင်းတိုက်ခိုက်တာဖြစ်တယ်လို့ဆူဒန်စစ်ကောင်စီပြောခွင့်ရက Sky News Arabia TV သတင်းကိုပြောခဲ့တဲ့အကြောင်း Reuters သတင်းကဖော်ပြပါတယ်။ အဓိကဆန္ဒပြနေတဲ့နေရာကိုလုံခြုံရေးတပ်ဖွဲ့တွေကတလင်းနာနေအစောကြီးမှစတင်လူစုခွဲခဲ့တယ်လို့ဆန္ဒပြနေသူတွေကပြောပါတယ်ဆန္ဒပြသူတွေအပေါ်တိုက်ခိုက်နေတာရပ်ဖို့အတွက်ခါတွန်းမြို့တော်မှာရှိတဲ့အမေရိကန်တန်ယုံကတွစ်တက်လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်နိုင်ငံကိုနှစ်ပေါင်း30အုပ်ချုပ်ခဲ့တဲ့သမ္မတဟောင်းအိုမာအယ်ဘာရှာကိုဖျောက်ချခဲ့တဲ့အာနာသိန်းစစ်ကောင်စီတာဝန်ရှိသူတွေနဲ့ဒီမိုကရေစီရေးတောင်းဆိုနေကြတဲ့အရက်သားတွေကြားမှာဂျားဖြတ်အစိုးရဖွဲ့ရေးနဲ့ပတ်သက်လို့သဘောထားကွဲခဲ့ပြီးတဲ့နောက်ထိုင်သပိတ်မှောက်နေကြတာဖြစ်ပါတယ်စစ်တပ်အနေနဲ့အာနာကိုအရက်သားတွေလက်လွှဲပေးဖို့ဆန္ဒပြသူတွေကတောင်းဆိုနေကြတာဖြစ်ပါတယ
်ဆီးရီးယားရုရှားအီရန်အနေနဲ့ဆီးရီးယားနိုင်ငံအစ်တလီပြည်နယ်ထဲမှာပုံကျဲတိုက်ခိုက်နေတာတွေကိုရပ်ပစ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုလိုက်ပါတယ်ဒီလိုလက်လွတ်စပယ်ပုံကျဲတိုက်ခိုက်မှုတွေကြောင့်အပြစ်မဲ့အရက်သားတွေတည်ဆုံကုန်တယ်လို့တနင်္လာနေ့နေ့နောက်ပိုင်းမှာထရမ့်ကတွစ်တာလူမှုကွန်ရက်မှာရေးသားခဲ့ပါတယ်ဒီတပ်ဖြတ်မှုကိုကဘာကြီးအနေနဲ့စောင့်ကြည့်နေပါတယ်ဘာရည်ရွယ်ချက်နဲ့တတ်တာပါလဲဘလို့အကျိုးအမြတ်ရှိစေမှာပါလဲရပ်ပစ်ပါဆိုပြီးတော့သူကရေးသားခဲ့တာပါလူသားချင်းစာနာမှုအပေါ်အခြေခံပြီးတော့ဆီးရီးယားနဲ့သူ့ရဲ့မဟာမိတ်တွေအနေနဲ့အစ်တလက်ပြည်နယ်တွင်အစွမ်းကုန်တိုက်ခိုက်နေတာတွေကိုရှောင်ရှားဖို့လွန်ခဲ့တဲ့နှစ်တုန်းကပြောကြားထားတာကိုလည်းတနင်္ဂနွေနေ့ကအင်ဗီရိုမှာသတင်းတောက်တွေနဲ့တွေ့ဆုံခြင်းအတွင်းသူကကောက်နှုတ်ပြန်ပြောခဲ့ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းဧပြီလနောက်ပိုင်းမှာစစ်ပွဲတွေဆုံးသတ်နိုင်ဖို့အလားတူပြောကြားခဲ့ပေမယ့်အစ်တလီမှာဆီးရီးယားသဘုံတွေဆက်ပြီးတော့ခြေကုပ်ယူထားတာဟာရှင်းနေကြဆီးရီးယားစစ်ပွဲတွေအဆုံးသတ်ဖို့ကြိုးပမ်းမှုတွေကိုမထီမဲ့မြင်လုပ်နေရရောက်တဲ့ဆိုပြီးတော့သတိပေးပြောကြားပါရတယ်။တူရကီနယ်စပ်နဲ့ကက်လျက်ဆီးရီးယားရဲ့အနောက်မြောက်ပြည်နယ်အစ်တလီကိုဆီးရီးယားသမ္မတဘရှာအယ်အာဆက်ကိုဖျောက်ချဖို့ကြိုးစားနေတဲ့ဆီးရီးယားသဘုံတွေကထိန်းချုပ်ထားပြီးတော့ဒီဒေသဟာသူတို့ရဲ့နောက်ဆုံးအဓိကကျတဲ့အမာခံဒေသလည်းဖြစ်ပါတယ်။ဆီးရီးယားဆိုရနဲ့သူ့ရဲ့မာမီတွေပေါင်းပြီးတော့သဘုံတွေကိုနှိမ်နှင်းတာကြောင့်တခြားဒေသကအစိုးရဆန့်ကျင်တဲ့သဘုံတွေနဲ့သူတို့ရဲ့မိသားစုတွေကလည်းလုံခြုံရေးအတွက်အစ်တလီမှာလာရောက်ခိုလုံနေထိုင်နေကြပါရခင်ဗျာ။
and then ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တင်းလာနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ချက်သမရနိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ဟာချက်ဝန်ကြီးချုပ်Andre Babich နဲ့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။နှစ်နိုင်ငံအပြန်အလှန်ဆက်ဆံရေး၊စီးပွားရေးပူးပေါင်းဆောင်ရွက်ရေး၊လူ့အခွင့်အရေးနဲ့မြန်မာနိုင်ငံမှာ Czech နိုင်ငံရဲ့ဖွံ့ဖြိုးရေးစီမံကိန်းနဲ့ဆိုင်တဲ့ကိစ္စတွေကိုဆွေးနွေးကြတဲ့အကြောင်း Czech နိုင်ငံကလာတဲ့သတင်းတွေမှာဖော်ပြပါတယ်။အင်္ဂါနေ့ကျရင်တော့ဒေါန်ဆန်းစုကြည်ဟာ Czech နိုင်ငံသားရေးဝန်ကြီး Thomas Patrick သမရမီလော့ဇီမန်နိုနဲ့တွေ့ဆုံဖို့ရှိပါတယ်။နှစ်ဖန်ဂျွန်လ၄ရက်နေ့မှာကျင်းပမဲ့ Czech မြန်မာစီးပွားရေးဆွေးနွေးပွဲမှာလည်းဒေါအောင်ဆန်းစုကြည်မိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဒီညလာခံကို Czech နဲ့မြန်မာစီးပွားရေးကောင်ဆောင်တွေတက်ရောက်ကြမယ်လို့ခန့်မှန်းရပါတယ်။ဒေါအောင်ဆန်းစုကြည်နဲ့အတူရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဦးတောင်ထွန်းနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်တို့လည်းလိုက်ပါသွားပါတယ်။ Czech ဝန်ကြီးချုပ် Andras Babich ရဲ့ဖိတ်ကြားချက်နဲ့Czech နိုင်ငံကိုဒေါအောင်ဆန်းစုကြည်အခုတွားရောက်နေတာပါ2019အောက်တိုဘာလမှာတွားရောက်ဖို့မူလကစီစဉ်ထားပေမဲ့အဲ့ဒီချိန်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာပြဿနာဖြစ်နေတာကြောင့်ခရီးစဉ်ကိုရွှေ့ဆိုင်းခဲ့တာဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ဟာ Czech ခရီးစဉ်ပြီးရင်ဂျွန်လ5ရက်နဲ့6ရက်နေ့တွေမှာဟန်ဂရီနိုင်ငံကိုခရီးဆက်သွားမှာဖြစ်ပါတယ် Czech နဲ့ဟန်ဂရီနှစ်နိုင်ငံလုံးကိုဒေါအောင်ဆန်းစုကြည်ဟာ2013ခုနှစ်စက်တင်ဘာလတုန်းကတွားခဲ့ဘူးပါတယ်
အမေရိကန်အနေနဲ့တောင်ကိုရီးယားနဲ့အကြီးစားပူရဲဆေးလက်ကျင့်မှုတွေကိုပြန်ဆဖို့မလိုလောက်သေးဘူးလို့အမေရိကန်ယာယီကာကွယ်ရေးဝန်ကြီးဘက်ရှန်နဟန်ကပြောပါရယ်အမေရိကန်အင်ဒိုပစိဖိတ်ဒေသဆိုင်ရာကုတ်ကဲရေးဌာနနဲ့ကိုရီးယားကျွမ်းကျင်ဆိုင်ရာကုတ်ကဲရေးဗိုလ်ချုပ်ကြီးတွေအပါအဝင်အမေရိကန်ထိပ်တန်းစစ်ဘက်အရာရှိကြီးတွေရဲ့ပြောဆိုမှုတွေကိုအခြေခံပြီးတော့ယာယီကာကွယ်ရေးဝန်ကြီးရှန်နဟန်ကအခုလိုပြောတာပါမြောက်ကိုရီးယားနဲ့တန်တမာရေးအရာဆွေးနွေးမှုတွေလုပ်နေတဲ့ကြားမှာပဲပြီးခဲ့တဲ့နှစ်ဇွန်လကတည်းကအမေရိကန်နဲ့တောင်ကိုရီးယားပူးတဲ့စီးရေးလက်ကျင့်မှုတွေကိုရပ်ဆိုင်ထားခဲ့တာပါမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်နဲ့ပထမအကြိမ်တွေ့ဆုံဆွေးနွေးပွဲပြီးပင်တဂွန်စစ်ဌာနချုပ်နဲ့တိုင်ပင်ဆွေးနွေးမှုမရှိဘဲပူးတဲ့စီးရေးလက်ကျင့်မှုတွေကိုသမ္မတထရမ့်ကရပ်ဆိုင်ခဲ့ပါတယ်ဒီလိုရပ်ဆိုင်ထားတဲ့အတွက်မြောက်ကိုရီးယားနဲ့အမေရိကန်ကြားတက်မှမှုတွေရော့ကျစေသလိုကုန်ကျစရိတ်ဒေါ်လာတန်နဲ့ချီတက်တာစေတယ်လို့သမရထရမ့်ကပြီးခဲ့တဲ့မတ်လအတွင်း Twitter ဆာမျက်နှာမှာရေးသားခဲ့ပါတယ်။ဒါပေမဲ့လည်းကိုရီးယားကျွမ်းဆောင်မှာအမေရိကန်နဲ့တောင်ကိုရီးယားအသေးစားပူးတဲ့စီးရေးလက်ကျင့်မှုတွေလုပ်ဖို့အနေထားတော့ရှိနေသေးတယ်လို့ဝန်ကြီးရှန်နဟန်က VOA ကိုပြောပါရခင်ဗျာ
။ မြန်ကိုရီးယားနိုင်ငံမှာအလုတ်ကျန်းနဲ့ပညာပေးစခန်းပို့ခံရတယ်လို့သတင်းထွက်ခဲ့တဲ့ကောင်းဆောင်ကင်ဂျုံအန်ရဲ့ညာလန်ယုံဖြစ်ခဲ့သူကင်မြုံချိုရဲ့ပုံတွေမြောက်ကိုရီးယားအစိုးရသတင်းတွေမှာပေါ်ထွက်လာခဲ့ပါတယ်။ကောင်းဆောင်ကင်မြုံအန်တက်ရောက်တဲ့အမှုပညာဖျော်ဖြေပွဲအကြောင်းမြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းကထုတ်ပြန်တာမှာသတင်းဗီဒီယိုထဲမှာကင်မြုံချိုကိုလည်းတွေ့ခဲ့ရပါတယ်။ဒါပေမဲ့ကင်ဂျုံအန်ရဲ့ညာလက်ယုံထောက်လိုက်ရဲ့အကြီးအကဲဟောင်းကင်မြုံချိုယာဒူးချခံရတာဖြစ်နိုင်ပါတယ်။သတင်းထဲမှာအစင်လိုက်ဖော်ပြတဲ့တာဝန်ရှိသူ12ယောက်မှာသူ့ရဲ့နာမည်ကနံပါတ်12နေရာမှာဖော်ပြခံရပါတယ်။မြောက်ကိုရီးယားကောင်းဆောင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ရဲ့မအောင်မြင်ခဲ့တဲ့ဒီဒုတိယအကြိမ်ထိပ်သီးစည်းဝေးပွဲနောက်ပိုင်းမှာမြောက်ကိုရီးယားတာဝန်ရှိသူတချို့အသက်ခံရယာဒူးကနေဖယ်ရှားခံရတယ်လို့တောင်ကိုရီးယားနိုင်ငံကချိုဆန်အီလ်ဘိုသတင်းထဲမှာပြီးခဲ့တဲ့သတင်းတောက်ကြနေကပဲသတင်းဖော်ပြခဲ့တာပါအဲ့ဒီသတင်းစာထဲမှာကင်မြုံချိုကိုအလုတ်ကျန်းနဲ့ပညာပေးစခန်းကိုပို့တယ်လို့ပြောထားပါတယ်ဒီသမ္မတဒေါ်နယ်ထရမ့်နဲ့ကင်မြုံအန်တို့ရဲ့ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်တွေ့ဆုံဆွေးနွေးနိုင်ဖို့အတွက်အမေရိကန်မှာဥဆောင်ညှိနှိုင်းခဲ့သူကင်မြုံချိုနဲ့တခြားထိပ်တန်းတာဝန်ရှိသူ၄ယောက်ကိုအမေရိကန်အတွက်တရှိုးလုံးမှုနဲ့မလာတဲ့ကတုတ်တင်ခဲ့တယ်လို့ကင်မြုံချိုဆန်အီဘိုသတင်းစာထဲမှာဖော်ပြခဲ့ပါတယ်
သမ္မတဒေါ်နယ်ထရမ့်အစိုးရရဲ့တင်းကျပ်တဲ့မူဝါဒတွေအရအမေရိကန်ပြည်ထောင်စုကိုလာရောက်ဖို့ပြည်ဝင်ခွင့်ဗီဇာလျှောက်ထားသူအာလုံနီဘာအနေနဲ့သူတို့ရဲ့လူမှုကွန်ရက်မီဒီယာနဲ့ပုဂ္ဂိုလ်ရေးဆိုင်ရာအသေးစိတ်အချက်အလက်တွေကိုပေးအပ်ဖို့လိုအပ်မှာဖြစ်ပါတယ်။အလဲလာသူပဲဖြစ်ဖြစ်၊ရွှေပြောင်းအခြေချလာသူပဲဖြစ်ဖြစ်အဲ့ဒီတင်းကျပ်တဲ့စစ်ဆေးမူဝါဒတွေနဲ့အကျုံးဝင်တာပါ။ငါးနှစ်အတွင်းအသုံးပြုခဲ့တဲ့လူမှုကွန်ရက်မီဒီယာတယ်လီဖုန်းနံပါတ်၊အီးမေးလ်လိပ်စာ၊နိုင်ငံတကာခီးသွွာလာမှုနေရရင်ပြန်ပို့ခံရဘူးသလားစတဲ့အချက်အလက်တွေကိုပြန်လည်ပြင်ဆင်ထားတဲ့အမေရိကန်ပြည်ဝင်ခွင့်အလဲဒါမှမဟုတ်ရွှေပြောင်းအခြေချနေထိုင်ခွင့်ဗီဇာလျှောက်ရမှာပြည့်စွက်ရဖြည့်ဆွက်ပေးရမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်2018ခုနှစ်မှာပထမဆုံးအစုပြုခဲ့တဲ့ဒီဥပဒေဟာလူ15သန်းပေါ်တည်ရမှုရှိမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်တို့ပြောပြပေးသွားတာပါရှင်အခုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေစက်တိုင်နားဆင်ရပါမယ်ရခိုင်ပြည်နယ်မင်းပြားမြို့နယ်ဘက်မှာတပ်မတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AA တို့ကြားဒီကနေ့တိုက်ပွဲဖြစ်တာမှာရွာတဲကိုလက်နက်ကြီးကြတာကြောင့်ရွာသား5ဦးသေဆုံးပြီး12ယောက်ဒဏ်ရာရသွားတယ်လို့ဒေသခံတွေကပြောပါတယ်မင်းပြားနဲ့မြောက်ဦးမြို့နယ်တွေမှာနှစ်ဖက်ကြားတိုက်ပွဲတွေအပြင်းထန်ဖြစ်နေချိန်မှာပဲအခုလိုအရက်သားတွေသေဆုံးဒဏ်ရာရနေကြတာပါမနေ့ကတိုက်ပွဲအတွင်းမှာလည်းနှစ်ဖက်ထိခိုက်ကြဆုံးတာတွေရှိတယ်လို့တပ်မတော်ဘက်ကရော AA ဘက်ကပါအတည်ပြုပါတယ်ဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါဒီကနေ့မင်းပြားမြို့နယ်တွင်တပ်မတော်နဲ့အေအေရခိုင်လက်နက်ကင်ဖွဲ့တို့တိုက်ပွဲဖြစ်ပွားရမှာစပရာကြီးရွာဘုံကြီးကျောင်းမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့စစ်ဆောင်ရွာသား၅ဦးသေဆုံးခဲ့ပြီး၈ဦးတန်ရာရရှိခဲ့တယ်လို့အကူအညီပေးဆောင်နေတဲ့မင်းပြားမြို့ကျန်းရေးကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ်
ဒီမှာတော့ဥပဒေကအစိုးရတက်ကနေဒီလိုမြောက်ကိုတက်ဆိုင်တာလည်းလည်းလာကြည့်လိုက်ကိုပြစ်တာမှာကျွန်တော်သားရောကအုံကြီးကျောင်းမှာကြာကြာလို့ပြောတယ်ခွေးပွေးကြီးတွေဆိုတော့အုံကြီးကျောင်းမှာစုနေတဲ့နေရာမှာအဲလက်ညာကြီးကြီးကလာပြီးတော့အသာကပောက်ကွယ်ရကြာကြာပြီးတော့လေအဲဒီမှာ၅ဦးတည်တယ်တော့ဆွေယောက်ျား၃ယောက်မိန်းမ၂ယောက်ပထမယောက်ကအလောင်းကစီရင်မှာအခုချက်ပြီးတော့အခုငါးလေးလားတဲ့ရောက်တာလေးလေးလောက်အခုကျွန်တော်အဲ့ဒီမှာရှိနေတယ်တရားရသူဟာ၈ဦးလေလူခဏဦးရေကိုရင်းလေးကပ်တပါရေ
ဒီဆုံးသူနဲ့တန်ရာရရှိသူတွေကိုမင်းပြားစေယုံမှာထားရှိထားတယ်လို့ဦးသိန်းထွန်းကဆိုပါတယ်မနေ့ကနေဒီမနေ့အထိမင်းပြားမြို့နယ်ဆွေတမာရွာနဲ့စပါးထားရွာဘက်မှာတပ်မတော်နဲ့အီအီတို့တိုက်ပွဲဖြစ်နေဆဲဖြစ်ပြီးဒီတိုက်ပွဲအတွင်းနှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုဗိုလ်မှူးချုပ်စွန်မင်းထွန်းကပြောပါတယ
်မနေ့ကနေ့လယ်ပိုင်းနဲ့ညနေပိုင်းမှာတော့ရောက်ဦးတောင်ကျန်းဘက်မှာဖြစ်ခဲ့တာရှိတယ်ကျွန်တော်ဆွေတမာရွာနဲ့စပါးထားရွာရဲ့ခြားထဲမှာဖြစ်ခဲ့တာရှိတယ်ရွာတွေနဲ့တော့နည်းနည်းအများကြီးပါအဲ့မှာတော့ဖက်ထိခိုက်ကြဆုံးမှုတွေရှိတယ်လို့သိရတယ်။ထိခိုက်ကြမှုကပ်ပုံမှုတွေလည်းအရေးအတွက်တော့လည်းမသိရဘူး။ဒီနေ့ကတော့အစီအမံနဲ့ကဘာတွေရခြားတယ်မှာတော့လည်းသိကြမှုတွေဆက်ဖြစ်နေတယ်လို့သိရတယ်။
မနေ့ညပိုင်းတိဖြစ်ပွားခဲ့တဲ့မင်းပြားမြို့နယ်ရွှေတမာကြီးရွာနယ်အောင်တန်ရွာကြားတိုက်ပွဲတွင်နှစ်ဖက်သက်တွေရဲ့ထိခိုက်ကြဆုံးမှုအပေါ်အေအေပြန်ကြားရေးတာဝန်ခံခိုင်ဒုက္ခပြောတာကတော့
ကျော်လာမင်းကြီးမှာမင်းပြားမြို့နယ်ရွှေတမာရွာနယ်အောင်တန်ရွာကြားမှာဗမာတပ်မတော်ရဲ့ဒီကျမကိုကိုပတ်ပြီးမှုအောက်ကဒီရင်းတို့အခြေစိုက်ခမားလေးတူခောင်းနဲ့ဒီရခိုင်ကက်တို့ကမန်ဒိုတို့ကြောင့်တို့နေ့နေ့မနာရီကနေပြီးတော့ည၃နာရီမိသားပြောင်းအပြန်လာထိခိုက်မှုတွေရှိခဲ့တယ်ဒီကဖြစ်တဲ့ရန်သူခမားဒီတိခောင်းတို့ကြောင့်ဒီနေ့မှရှင်မုံဖြစ်ခဲ့ကြရမှာ NG42 တို့နဲ့ပါဝင်နေနိုင်နေပြီနဲ့ရန်သူအလောက်တစ်ချို့
ဒီလမ်းတို့ပြေဆုံးဆောင်ပြီးဒီလိုကနေကျွန်တော်တို့တင်းကြီးရမ်းနေကြတာရှိတယ်။ခါမလေးတို့ကဖက်ကနေဒီချိတ်ကြားဆုံးမှုကလေးစီတို့တချို့ကြတာ။ခိုင်းချတော့ဖက်ကနေပဲနော်ဒီလိုစမ်းရတဲ့ပုံစံကတော့အကောင်ကြီးရတယ်။ဒါမှမင်းလေးကလည်းဖြစ်နေတယ်
တိုက်ပွဲဖြစ်ပွားမှုစဉ်သမတော်ကနေမြောက်ဦးဘက်ကလက်နက်ကြီးတွေနဲ့ပြစ်ခတ်ခဲ့တယ်လို့လည်းအေအေဘက်ကပြောပါတယ်။မနေ့ညနေပိုင်းမှာစစ်ကူပေးဖို့လာတဲ့မြန်မာစစ်ရင်တန်းကိုမြောက်ဦးမြို့နယ်ရှောက်ပုံကျွန်းနဲ့ဘောင်းတုတ်ရွာကာလမတ်ဆက်မှာအေအေဘက်ကဖျောက်ဆောက်တိုက်ခတ်ခဲ့တယ်လို့လည်းခိုင်တုခကဆက်ပြောပါတယ
်။ဒီမြောက်ဦးဘက်ကနေပြီးတော့စစ်ကူလာတဲ့ကားရန်ကိုဒီရှောက်ပုံကျွန်းမှာဘောင်းတုတ်ရွာကာလမတ်ဆက်မှာရာကျပုတ်ကျေးလာဒီအဲ့ဒီစစ်ကားရန်စီကနေပြီးတော့မရှိဘူးဒါလုံးဝရှေ့ထဲမတော်နိုင်အောင်လို့ကျွန်တော်တို့ကြမ်းတက်ဝင်ရောက်တိုက်ခဲ့တာရှိတယ်
။မနေ့ကဖြစ်ပွားတဲ့တိုက်ပွဲတွင်၄မြို့မြစ်တစ်ဖက်ကမ်းမှာရှိတဲ့မြောက်ဦးမြို့နယ်မြောင်းဝွေကျေးရွာနေမြို့ရမီတူးဟာလည်းလက်နက်ကြီးထိမှန်လို့ထိခိုက်တန်ရာရရှိခဲ့ပါတယ်။တန်ရာပြင်းထန်တဲ့အတွက်စစ်တွေစေးရုံကိုပို့ဆောင်ထားရတယ်လို့မြောင်းဝွေကျေးရွာအုပ်ချုပ်ရေးမှူးဦးမောင်တောင်းရွှေကပြောပါတယ်
။တိုက်ပွဲကိုတော့တရားကြီးနေတဲ့ဒီစံတော်ကအရင်ကမှတော့တော်တယ်လို့ပြောတယ်။မြောင်းဝွေစေးရုံကမှပြင်ထန်နေတာကြား
မြောက်ဘက်ကနေပြစ်ခတ်လာတဲ့လက်နက်ကြီးတွေဟာမြောင်းပွေစစ်ရုံဝင်းတွင်းရှိလူနာဆောင်နဲ့ဝန်ထမ်းနေအိမ်ဆောင်ဘက်ကိုလည်းကြားရောက်ခဲ့တယ်လို့သူကဆိုပါတယ်။မနေ့ကတိုက်ပွဲစဉ်တွင်ရွာသား၅ဦးတန်ရာရရှိခဲ့တယ်လို့မြောက်မြို့နယ်ဆရာဝန်တောက်တာခင်မောင်ရင်ကပြောပါတယ
်။မြောက်ဘက်ကမြောင်းပွေစစ်ရုံကမြောင်းပွေဆိုင်နေရှိတယ်။အားလုံး၅ယောက်ပါ။ဒီဘက်ကကျွန်တော်တို့ကြားရင်းသိအောင်တောက်တယ်။ရောင်းထင်းရတဲ့ဒီနေ့ကျွန်တော်ဖြစ်ပြီးဆက်လို့ရတယ်။
တိုက်ပွဲဖြစ်ပွားရာနီးကရွှေဓမာရွာသား900ကျော်ဟာရွာဖုံးကြီးကျောင်းထဲမှာစစ်ဘေးသိမ်းရှောင်နေရတယ်လို့ရွှေဓမာရွာသားလူကပြောပါတယ်
။အင်းကျောင်းပြာနဲ့ခလုတ်ကလေးရွာသားတွေတောင်းလို့ကြီးတာရကိုချလာစီနေစားကြမှုကြတော့မဟုတ်တဲ့နေရာတွေကြောင့
်ဒီမနေ့မှလည်းနှစ်ဖက်ပြစ်ခတ်မှုတွေကြောင့်စပရာကျေးရွာနဲ့ဘိတ်တောင်ကျေးရွာကရွာသား200ခန့်မြစ်တစ်ဖက်ခန့်မှာရှိတဲ့တန်ရှင်သစ်ကျေးရွာဘက်ကိုသိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တိုက်ပွဲတွေရက်ဆက်စုတလူဖြစ်ပွားနေစေလဲဖြစ်ပါတယ်။တမတော်ဘက်ကရခိုင်ပြည်နယ်တွင်းအေအေလှုပ်ရှားတည်ရှိနေမှုကိုလက်မခံဘူးလို့ပြောဆိုထားပြီးအေအေဘက်ကတော့ရခိုင်ပြည်နယ်တွင်းအခြေချရေးဟာရည်မှန်းချက်တကူဖြစ်တယ်လို့ပြောဆိုထားပါတယ်။ဒီလိုလုံးဝကွဲပြားနေတဲ့သဘောထားယက်တည်ချက်တွေကြောင့်ပဋိပက္ခဖြည့်ရှင်ရေးအတွက်နှစ်ဖက်တွဲဆုံဆွေးနွေးဖို့ကြံ့ကြံ့နေစေလဲဖြစ်ပါတယ်။တိုက်ပွဲတွေဆက်ပြီးပြင်းထန်နေတာနဲ့အမျှအယက်သားထိခိုက်ဒေဆုံးတာတွေအိုးအိမ်ဆုတ်ခွာထွက်ပြေးရတာတွေလည်းတနေ့တခြားပုံများလာနေပါတယ်ခင်ဗျာ
။နိုင်ကိုအိမ်ပြောပြသွားတာပါရှင်။အခုတော့မနေ့ကတက်မတော်သတင်းစာရှင်းလင်းပွဲအတွင်းပြောသွားတဲ့ဝက်ပြည်သွေးစည်းညီညွတ်ရေးပါတီနဲ့ဆိုင်တဲ့နောက်ဆက်တွဲသတင်းလှတပုတ်ကိုပြောပြချင်ပါတယ်။ဝက်တပ်ဖွဲ့ရဲ့ငြိမ်းချမ်းရေးနှစ်30ပြည့်ပွဲမှာစည်ရေးပြအခမ်းအနားပါဝင်တာဟာအရင်ကလည်းဆောင်ရွက်ခဲ့မှုကြောင့်နဲ့ဒါဟာရန်လိုတဲ့သဘောထားနဲ့ကျင်းပတာမဟုတ်တဲ့အကြောင်းဝက်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဒါဟာတက်မတော်သတင်းစာရှင်းလင်းပွဲမှာဝက်တပ်ဖွဲ့ရဲ့စည်ရေးပြအခမ်းအနားဟာစင်ပြိုင်အစိုးရစင်ပြိုင်တက်မတော်သဘောဆောင်ရွက်နေတာတွေ့ရကြောင်းဒီအပေါ်မှာတက်မတော်ကအစွမ်းကုန်တီးခတ်နေတဲ့အကြောင်းပြောခဲ့တဲ့အပေါ်တုံ့ပြန်လိုက်တာဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့ AB လ18ရက်နေ့ကဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ဌာနချုပ်ပန်ဆန်းမှာကျင်းပတဲ့ငင်းချင်းရင်230ပြည့်ပွဲမှာဝါတက်ဖွဲ့ကလေရင်ပြည့်အမြောက်တွေမောင်းသူမဲ့ drone လေရင်တွေစတဲ့စစ်လက်နက်တွေနဲ့စစ်တီအင်အား 8,000 နီးပါးကိုတုံးပြီးစစ်ရေးပြအခမ်းအနားကိုထည့်သွင်းခဲ့တာပါဒီလိုလက်နက်အင်အားလူအင်အားအများပြအုံပြုခဲ့တဲ့စီရေးပြအခမ်းအနားပေါ်တင်းငွေတွင်နေကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတမ်ဘရသတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကအခုလိုပြောဆိုခဲ့ပါတယ်
။ဓမ္မကြာကြီးကလုပ်ခဲ့တဲ့ကျွန်တော်တို့ဝါဝါရဲ့ကျွန်တော်တို့ဒီစီရေးပြအခမ်းအနားမှာလက်နက်ကန်ဆောင်ပြီးစီးကြခဲ့တာရှိပါတယ်။ဒါကြောင့်မို့ဒီစီရေးပြအခမ်းအနားကြီးတရားဖြင့်ဒီဝါအနေနဲ့တော့ကျွန်တော်စင်ညာရဲ့စိုးရသဘောမျိုးနော်စင်ရံတက်မလို့ပုံစံမျိုးဆောင်ရတာကျွန်တော်တွေ့ရပါတယ်။ဒါကြောင့်မို့ဒီကဏ္ဍကိုတက်မလို့အနေနဲ့တယောက်ချင်းမရှိပါဘူး။နောက်တစ်ခုကတော့ဒါဒီကျွန်တော်တက်မလို့အနေနဲ့အဆုံးကျွန်တော်သိခံထားတဲ့အနေသားဖြစ်တယ်လို့ကျွန်တော်ပြောပြလို့ပါတယ
်။ဒီလကုန်ပိုင်းမှာကျင်းပမဲ့ NDAA ခေါ်မိုင်းလာအဖွဲ့ငင်းချဲရင်230ပြည့်ပွဲကိုတက်မရော်ကတက်မတက်မင်းမြန်းတဲ့အပေါ်မှာဘူချုပ်စိုးနိုင်ဦးကဖြေချခဲ့တာဖြစ်ပြီးတမရော်ကငင်းချမ်းရေးလိုချင်လို့အစွမ်းကုန်တီးခတ်နေတာဖြစ်ကြောင်းလည်းပြောဆိုထားပါတယ်။တမရော်ရဲ့ပြောဆိုမှုအပေါ်မှာတော့ဝက်ပြည်သွေးစည်းညီညွတ်ရေးပါတီလာရှိုးစစ်ဆန်ရေးယုံတာဝန်ခံဦးညီရန်ကအခုလိုတုံ့ပြန်ပြောဆိုပါတယ
်။ကျွန်တော်တို့စီရေးပြတယ်ဆိုတာ10နှစ်မြောက်နှစ်20မြောက်တုန်းကလည်းစီရေးပြခဲ့တာပဲအခုမှပြတာမဟုတ်ပါဘူး။ထိုနေ့လကောက်မှပဲနော်။တခြားလက်နက်ကန်အဖွဲ့စည်းတွေလည်းပြနေကြပဲလေ။ဒါကတော့မထူးဆန်းပါဘူးလို့မြင်ပါတယ်နော်ဆိုရအကြီးကဲပါဝင်တတ်မတော့အကြီးကဲတွေနော်အခြားလက်နက်ကန်အဖွဲ့အစည်းတွေစုံတလောက်ပေါ့နော်ကျွန်တော်တို့ဖိတ်က ချင်းအဖြစ်တည်နိုင်ပါတယ်ကျွန်တော်တို့တော့ပေါ်ထားကျွန်တော်တို့ဒီအပွဲတော်နေ့30ပြည့်လုပ်တယ်ဆိုတာကတော့ဘဒုကောမှာကျွန်တော်တို့ရန်လိုတဲ့တဘောမျိုးနဲ့ကျွန်တော်တို့ကျင့်ပါတာမဟုတ်ပါဘူးကျွန်တော်တို့လည်းငြိမ်းချမ်းရေးကိုတံပိုးထားလို့ဖော်ဆောင်တဲ့အနေနဲ့လူရဲချင်းဖြစ်ပါတယ်နော်
UWSA အနေနဲ့တမရော်အပါဝင်အခြားလက်နက်ကိုင်အဖွဲ့အစည်းအားလုံးကိုမိတ်ဆွေဖြစ်သဘောထားကြောင်းနဲ့ဦးညီရန်ကပြောပါတယ်နိုင်ငံရေးလေးလာတုံးသက်သူဦးတန်းစိုးနိုင်ကတော့အခုလိုတုံးသက်ထားပါတယ
်ဟုတ်ပါဘူးကွာသူကညဉ့်ညဉ့်ရေးရခြင်းနဲ့လက်ရှိမိခါကိုထွင်းနေတယ်ဆက်တော့သူဒေတာကိုတည်ရရအဲ့ဒီရည်ရွယ်ချက်ပါညာဆိုတာမျိုးဖြစ်လာရင်ကာကွယ်နိုင်အောင်လုပ်တာတခြားဘက်တွေလည်းလုပ်ကြပါဦးဒီသဘောထားပါပဲနော်ဒါပေမဲ့သူ့မှာကြားတဲ့ညီထူကြတဲ့အဲဟာဖြစ်နေစီလက်ကတော့တမောအစိုးရစိတ်နဲ့ပြောတာလို့ဖြစ်မှာ။ဒါပေမဲ့အဲ့လိုပြောတာပြောရတော့ဖြစ်တာ။ကြံစားရဖို့နားလည်မှုကြီးလွယ်သွားရင်နောက်ပိုင်းမှာဒါရီယာစီရီယာရည်ရည်ကြီးဒီခါရီဖြစ်လာနိုင်ကြရှိတယ်လို့ကျွန်တော်ယူဆပါ။အဲ့ဒါကြောင့်အဲ့ဒီသဘောထားတွေနဲ့တော့ညဉ့်ညံ့ရဲ့အတွက်ဒါအတူဖြစ်ဖြစ်တာရယ်လို့ကျွန်တော်ယူဆပါ။
AB လာကကျင်းပတဲ့ UWSA ရဲ့ငင်းချင်းရေးနှစ်30ပြည့်ပွဲကိုနိုင်ငံတော်အကြီးအကဲတွေနဲ့တမ်ဘရော့ခေါင်းဆောင်တွေကိုဖိတ်ကြားခဲ့ပေမဲ့ပါဝင်တယောက်တာမရှိခဲ့ပါဘူးဒီလာကုံပိုင်းမှာကျင်းပမဲ့ NDAA ကမိုင်းလာအဖွဲ့ရဲ့ပွဲကိုလည်းသူတို့ရဲ့ဆောင်ရွက်ချက်ပေါ်မူတည်ပြီးတမ်ဘရော့ကစဉ်းစားမှဖြစ်ကြောင်းလည်းသတင်းစာရှင်းလင်းပွဲမှာဖြေဆိုထားပါတယ် UWSA ဝါနဲ့ NDAA မိုင်းလာအဖွဲ့တို့ဟာ1989ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးသူရနဲ့အပြစ်ခတ်ရက်စဲခဲ့ရမှာသူတို့ထိန်းချုပ်ရာဒေတာကိုရှမ်းပြည်နယ်အထူးဒေတာနှစ်နဲ့အထူးဒေတာ၄အဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ
်မြန်မာသတင်းမီဒီယာတွေနဲ့သတင်းသမားတွေအပေါ်ဝေဖန်တိုက်ခိုက်တာတွေအခုနောက်ပိုင်းမှာအတော့ကိုများလာတဲ့ပြင်စူးစူးရွရွပြောဆိုထိုးနှက်တာတွေမကြာခဏတွေ့လာရပါတယ်အထူးသဖြင့်ရခိုင်ပြည်အရေးကိစ္စနဲ့ပတ်သက်တဲ့သတင်းတွေကိုရေးသားထုတ်လွှင့်တဲ့အခါတွေမှာဘက်ပေါင်းစုံကဝေဖန်ထိုးနှက်ကြတာတွေ့ရပါတယ်ဒီလိုအခြေအနေဘာကြောင့်ဖြစ်လာရလဲလို့ကျွန်တော်တို့ VOE သောတာရှင်တွေယူဆကြပါတယ်ဒီကနေ့ခေတ်မြန်မာနိုင်ငံမှာသတင်းမီဒီယာရဲ့အခန်းကဏ္ဍပေါ်သောတာရှင်တို့ရဲ့သဘောထားအမြင်တွေကရောဘယ်လိုရှိပါသလဲအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာကိုယ်တိုင်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမှာပို့ထားပေးပါကိုယ်တိုင်မပါဝင်နိုင်ဘူးဆိုရင်လည်းကိုယ်ဆွေးနွေးခြင်းတာကိုလိုရင်းတူရှင်းရေးပြီးစာနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့VOA ရဲ့ Facebook မှာလည်းရေးထားလို့ရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1239238999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါမယ်။အမေရိကန်နဲ့ဗြိတိန်ကြားကထူးခြားတဲ့ဆက်ဆံရေးလို့ခေါ်တဲ့ဆက်ဆံရေးကိုဒီကနေ့ဇွန်လ3ရက်နေ့မှာစတင်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ခီးစဉ်အတွင်းအထူးအာရုံစိုက်စောင့်ကြည့်နေကြမှာပါသမ္မတထရမ့်ရဲ့ခီးစဉ်ကိုကန့်ကွက်ဆန္ဒပြဖို့ပြင်ဆင်နေကြချိန်မှာပဲဗြိတိန်နိုင်ငံရေးကိုသမ္မတကဝေဖန်ပြောဆိုခဲ့တဲ့အပေါ်အငင်းပွားပွဲဖြစ်နေတာတွေကြောင့်နှစ်နိုင်ငံဆက်ဆံရေးပေါ်မှာဗြိတိရှ်တွေဘက်ကဘယ်လိုသဘောထားကြသလဲဆိုတာကို VOA အင်ဗျူရောသတင်းတောက် Pepsi Widaku ဆိုတာကလန်ဒန်မြို့ကနေသတင်းပေးပို့ထားပါတယ်အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးမှာပါရှင်
တုံးရကြတရားဝင်ခီးစဉ်စတင်မှုသမ္မတဒေါ်နယ်ထရမ့်လန်ဒန်မြို့ကိုဒီကနေ့ရောက်သွားပါပြီသမ္မတထရမ့်ဟာဒေသခံတွေအတွက်အငင်းပွားပွဲပုံကူတူဖြစ်တာနဲ့အညီလူထုကလည်းသူ့ကိုမကြိုက်တဲ့သူကများပါတယ
် I think everything about him is awful it really and he lies as wellHe's very naughty.
But how can a president that kind of behaves in the way he does and says the kind of things that he does?
Duha menyo gwa kaung ne tu le nya pyo su da tu phit da chang. Tu lo lu ko na ngai yele win win pyu da a dei be mi shi chang. Da ba me American tamara Britain ko la le da ha sa nai ngan sat san ye twe lo a chang London myo gwa ni ga pyo su ja ba de. Britain ga la ya a swin yaw phwe ye Muslim san ji ye video ko Twitter lo mu kwin ye paw ma pyan le phyan wi ga da ne.သူ့ရဲ့မဲဆွဲစည်းရုံးရေးအဖွဲ့ကိုဗြိတိရှ်ထောက်လှမ်းရေးအဖွဲ့ကစုံစမ်းထောက်လှမ်းခဲ့တယ်ဆိုတဲ့ဆွဆွဲပြောဆိုမှုတွေကြောင့်သူ့အပေါ်ဝေဖန်မှုတွေထွက်ခဲ့ပါတယ်။ဒါပေမဲ့လည်းနှစ်နိုင်ငံကြားကထူးခြားတဲ့ဆက်ဆံရေးဟာပုံမှန်အတိုင်းတည်ရှိနေကြောင်းဗြိတိရှ်အရာရှိတွေကပြောပါတယ်။ဗြိတိန်လူထုကလည်းနှစ်နိုင်ငံကြားယဉ်ကျေးမှုဆန်ရနှိစက်မှုတွေရှိနေစေဆိုတာကိုလက်ခံထားကြပါတယ
်။ I'm not sure whether it's a strong but yes I do feel that it's still there.
ဒီငါလိုအကောင့်နဲ့ဆက်ဆံရေးရှိမရှိဆိုတာမသိကြပေမဲ့နှစ်နိုင်ငံဆက်ဆံရေးကတော့ရှိနေသေးဖြစ်ကြောင်းဘယ်သူပဲအာဏာရနေပါစေအများပြည်သူကလက်ခံနေဆိုရင်တော့နှစ်နိုင်ငံဆက်ဆံရေးဟာရှိနေအောင်မှာဖြစ်ကြောင်းအမေရိကန်နဲ့ဗြိတိန်ကြားကဆက်ဆံရေးဟာခေတ်သစ်တမိုင်းတလျှောက်ဘလို့မှပျောက်ကွယ်မသွားမဲ့ဆက်ဆံရေးမျိုးဖြစ်တယ်စသဖြင့် လန်ဒန်မြို့ကန်တွေကသူတို့ရဲ့အမြင်အသိအကိုပြောဆိုသွားကြတာပါ။နိုင်ငံအခြားကထူးခြားတဲ့ဆက်ဆံရေးဆိုတဲ့ဝေါ်ဟာရာကိုတော့ဗြိတိရှဝန်ကြီးချုပ်ဟောင်းဝင်းစတန်ချာချီလ်ကဒုတိယကမ္ဘာစစ်ပြီးမှစတင်သုံးလုပ်ခဲ့တာဖြစ်ပြီးနိုင်ငံရေးယဉ်ကျေးမှုစီးပွားရေးစီးရေးနဲ့တမိုင်းကြောင်းအရာတည်ရှိခဲ့တဲ့ဆက်ဆံရေးကိုရည်ညွှန်းပြောဆိုတာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့နိုင်ငံခြားဆက်ဆံရေးကောင်စီက Charles Cook Chan ပြောတာကတော့
Really has been one of the most important successful relationships in history going back really to the end of the
American နဲ့ဒီတင်ကြမှာရှိခဲ့တဲ့ဆက်ဆံရေးဟာ19ရာစုနှစ်ကုန်ပိုင်းကစလို့အောင်မြင်ဆုံးနဲ့အရေးပါဆုံးဆက်ဆံရေးဖြစ်ခဲ့ပါတယ်
။ American သမ္မတရေဂင်နဲ့ဝန်ကြီးချုပ်သက်ချာ၊သမ္မတဘုရှ်နဲ့ဝန်ကြီးချုပ်ဘလယ်ယာ၊သမ္မတအိုဘားမားနဲ့ဝန်ကြီးချုပ်ကင်မရွန်တို့ကသူခေတ်နဲ့သူနှစ်နိုင်ငံဆက်ဆံရေးကိုဖော်ဆောင်ခဲ့ကြတာပါ။ဒါပေမဲ့ဗြိတိန်နိုင်ငံ EU တွေကနှုတ်ထွက်ရေး Brexit ကိစ္စကိုဝန်ကြီးချုပ်ထရီဇာမေရဲ့ကင်တွယ်ပုံအပေါ်ဝေဖန်ခဲ့တဲ့အတွက်သမ္မတထရမ့်နဲ့ဝန်ကြီးချုပ်မေတို့ရဲ့ဆက်ဆံရေးကတော့အရင်ခေါင်းဆောင်တွေလိုမချောမှုခဲ့ပါဘူး။ဒါပေမဲ့ဒီဆက်ဆံရေးကခေါင်းဆောင်တို့ဦးထဲနဲ့သက်ဆိုင်တဲ့အကြောင်းမဟုတ်ကြောင်း Chatham House အဖွဲ့က Jacob Paragilas ကပြောပါတယ်
။ It's more about the deeply buried relationship between the intelligence services
between ဒါကနှစ်နိုင်ငံကြားထောင်လိုင်းဆိုင်ရာအရေးပါတဲ့တရင်ချက်လက်တွေစစ်ဘက်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဗြိတိရှ်အကြောင်းသားတွေအမေရိကန်မှာပညာသွားသင်တာအမေရိကန်ကရုပ်ရှင်စတူဒီယိုတွေဗြိတိရှ်ရုပ်ရှင်လုပ်ငန်းတရုတ်ဆောင်တွေနဲ့ပူးပေါင်းဆောင်ရွက်တာအဲ့ဒါတွေကနှစ်နိုင်ငံအကြားတည်ရှိနေတဲ့ထူးခြားတဲ့ဆက်ဆံရေးရဲ့အခြေခံအကြောင်းရင်းတွေဖြစ်ပါတယ
်။2018ခုနှစ်မှာတွားခဲ့တဲ့ခီးစဉ်အတိုင်းပဲအခုဒီချိန်သမ္မတထရမ့်ရဲ့ခီးစဉ်မှာလည်းဒေသခံထောင်ပေါင်းများစွာကကန့်ကွက်ဆန္ဒပြကြဖို့ပြင်ဆင်နေကြပါတယ်ခင်ဗျာ
။ကိုဇော်ဝင်းလှိုင်ပြောပြသွားတာပါရှင်။အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်ကို VOA Internet ဆက်မျက်နှာ bamis.voanews.com ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့သတင်းဆောင်ပါတွေအပြင်စီးပွားရေးဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလွှာနဲ့သူယုံကြည်ရာစတဲ့အစီအစဉ်တွေလည်းနားဆင်နိုင်ကြပါတယ်။လိုင်းဒိုမီတာ25 32 51ပထမနာရီဝက်မှာလိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတင်းလာနေညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင်။
ဗြိတိန်နိုင်ငံမှာနိုင်ငံတော်ဧည့်သည်အဖြစ်ရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုဘုရင်မကြီးအဲလီဇဘက်စ်ကဘက်ကင်နမ်နန်းတော်မှာလက်ခံကြိုဆိုခဲ့ပါတယ်။ဒီကနေ့မနက်ပိုင်းကလန်ဒန်မြို့တော်ကိုရောက်လာတဲ့သမ္မတထရမ့်နဲ့သမ္မတကတော်မလာနီယာထရမ့်တို့ကိုဘုရင်မကြီးကအခုအတန်လွှင့်နေချိန်မှာဘက်ကင်နမ်နန်းတော်နဲ့မှာတွေ့ဆုံပြီးတော့နေ့လယ်စာနဲ့တည်ကင်းအဟက်ကန်နေတာပါ။တုံးရခရီးစဉ်နဲ့ဗြိတိန်မှာရောက်နေတဲ့သမ္မတထရမ့်ဟာယာရုကနေထွက်တော်မဲ့ဝန်ကြီးချုပ်ထရီဇာမေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဗြိတိန်ကိုလာနေစဉ်မှာပဲလန်ဒန်မြို့တော်ဝန်ဆာဒစ်ခန်းကိုသမ္မတထရမ့်ကအသုံးမချသူလို့ Twitter ပေါ်မှာဝေဖန်ရေးသားခဲ့ပါတယ်။သမ္မတထရမ့်ရဲ့မူဝါဒတွေပြောကြားချက်တွေကြောင့်သူ့ကိုကော်ဇော်နီခင်းမချိုသင့်ဘူးလို့မြို့တော်ဝန်ခန်းကပြောခဲ့တာကြောင့်သမ္မတကတုံ့ပြန်တာပါ။ American သမ္မတဗြိတိန်မှာရောက်နေစဉ်အတွင်းလန်ဒန်မြို့အပါအဝင်မြို့တချို့မှာဆန့်ကျင်ဆန္ဒပြမှုတွေလည်းရှိနေပါတယ်။နိုင်ငံကြားတင်းမာတဲ့အခြေအနေတွေရောကြသွားအောင်လို့အမေရိကန်ပြည်ထောင်စုအနေနဲ့စီးမြင်စည်းကမ်းကြိုတင်သတ်မှတ်မထားပဲအီရန်နိုင်ငံနဲ့ဆွေးနွေးလိုတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောကြားလိုက်ပါတယ်။ဒါပေမဲ့အီရန်ဘက်ကတော့ဒီအခြေအနေပေါ်မှာတိတ်ပြီးတော့မျှော်လင့်ထားတာမျိုးမရှိပါဘူး။ကြိုတင်စည်းကမ်းချက်တွေသတ်မှတ်မထားပဲတွေးဆောင်ဆွေးနွေးဖို့ပြင်ဆင်နေတယ်လို့အတူတွေးဆောင်ဆွေးနွေးဖို့အဆင်သင့်ပါပဲလို့ဝန်ကြီးချုပ်ပွန်ပေယိုကဆွစ်ဇာလန်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။ဆူဒန်နိုင်ငံခါတွန်းမြို့နယ်ကထိုင်းသပိတ်ကိုစစ်တပ်ကလူစုခွဲမှုအတွင်းမှာ6ရောက်ထက်မနည်းတေဆုံးပြီးတော်တော်များများဒဏ်ရာရသွားတယ်လို့ဆူဒန်ဆေးဝင်နှံတွေနဲ့အတိုက်ခံဆရာဝန်များအဖွဲ့တို့ကပြောပါတယ်။ကာကွယ်ရေးဝန်ကြီးချုပ်အပြင်မှာတပိတ်စခန်းကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဒီကနေ့ဝင်ရောက်ဖြိုခွင်းခဲ့တာနဲ့အတူပောက်ကွဲသံတွေဆက်တနက်ပစ်ခတ်သံတွေကြားနေရပါတယ
်။နင်းလာနေညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မှုပြောပြပေးသွားတာပါရှင်။အခုညနေစီစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA.